ဘင်္ဂလားဒေ့ရှ်နယ်စပ်ကော့စ်ဘဇာမှာဒီသတင်းပတ်တဲ့အမိုးသက်ထန်ပြီးပိုင်ဆိုင်မှုတွေအလုံးရေထဲမျောပါဆုံးရှုံးခဲ့ရတဲ့ထောင်ထဲချီတဲ့ရိုဟင်ဂျာတွေကိုကူညီထောက်ပံ့ဖို့အတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဒီနှစ်အတွင်းမှာအကြီးအမားဆုံးကယ်ဆယ်ရေးအစီအစဉ်စတင်နေပါပြီ။ဂျနီဗာကနေလီဇာစလိုင်းပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြမှာပါ
။မိုးသည်ထန်တာကြောင့်ဒုက္ခတဲ့စခန်းတွင်မှာအပြည့်စည်တွေရှိခဲ့ပြီးပိုင်ဆိုင်မှုအလုံးရေထဲမျောပါဆုံးရှုံးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်16,000အတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP က24နာရီအတွင်းစားနပ်ရိက္ခာထောက်ပံ့ခဲ့ပါတယ်။ရည်ကြီးမှုကြောင့်နေရာစွန့်ခွာပြောင်းရွှေ့ရတဲ့ဒေသခံပြည်သူ800ကျော်ကလည်းစားနပ်ရိက္ခာထောက်ပံ့ခဲ့ကြောင်း WFP ကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအောက်တိုဘာလအထိကြာမြင့်တဲ့မုတ်တုံရသည့်အတွင်းရည်ကြီးလေရှိတဲ့အနှိမ်ပိုင်းနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကမိုးရွာသွန်းမှုမှာတော့မိုးရေချိန်အလို့အကျွံများခဲ့ပြီးအပြည့်အစည်းတွေလည်းများခဲ့တာပါ။ဒုက္ခသည်စခန်းတွေတွင်မှကျိုးစားပန်းစားရှာဖွေထားရတဲ့မဖြစ်စလောက်ပိုင်ဆိုင်မှုလေးတွေဆုံးရှုံးရတဲ့မိသားစုတွေရဲ့ဝမ်းနည်းစရာအခြေအနေကိုကိုယ်တိုင်ကြုံတွေ့ရတဲ့ WFP ဝန်ထမ်းတဦးရဲ့တင်ပြချက်ကို WFP ရဲ့ပြောခွင့်ရာဟာဘာဘဟူဆဲလ်က VOA ကိုအခုလိုပြောပြပါတယ
် The family lost everything because all was in the oars was basically washed away
မိုးသည်ထန်ပြီးရေစီးကျန်တာကြောင့်အိယာအဖြစ်သုံးတဲ့အခင်းတွေရောအိုးခွက်တွေရောအိမ်ထဲမှာရှိသမျှအားလုံးရေထဲမျောပါသွားခဲ့ပြီးမိသားစုတွေမှာရှိသမျှဆုံးရှုံးကုန်ပါတယ်အကုန်လုံးနှီးပါဆုံးရှုံးကုန်တာပါချက်ပြုတ်စရာလည်းမရှိပါဘူးအိတ်စရာလည်းမရှိတော့ပါဘူးအိုးအထည်တွေလည်းဆုံးရှုံးရပါတယ်စခန်းထဲရောက်ပြီးမှစူးစမ်းစုဆောင်းထားရတဲ့ပစ္စည်းတွေကတညာထဲနဲ့ဆုံးရှုံးကုန်တဲ့အခြေအနေပ
ါရာသီဥတုပြောင်းလဲမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကမုတ်တုံရာသီနဲ့မိုးရွာသွန်းမှုပိုပြီးပြင်းထန်လာတာပါရာသီဥတုကြောင့်ဖြစ်ရတဲ့ဘေးဒုက္ခတွေတက်တာစီရဲ့အတွဲ WFP ကဒုက္ခသည်တွေနောက်သူတို့ကိုလက်ခံထားတဲ့အင်းရှင်လူမှုအတိုင်းဝိုင်းတွေနဲ့အတူဆောင်ရွက်နေတယ်လို့လည်းဘဟူဆဲလ်ကပြောပါတယ် WFP ဘက်ကအဆိုအဆုံးအခြေအနေကိုကြိုတင်တွက်ဆပြီးမုတ်တုံရာသီမတိုင်ခင်ကတည်းကဒုက္ခသည်စခန်းတွေအတွင်းအဓိကကျတဲ့နေရာတွေမှာရိတ်ခါတွေကျူပြီးတိုးလောင်ထားခဲ့ကြောင်းအဲ့ဒါကြောင့်လဲလက်ရှိအရေးပေါ်အခြေအနေကိုအလျင်အမြန်တုံ့ပြန်ကင်တွယ်နိုင်တာလို့လဲသူကပြောပါတယ်မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်2019ခုနှစ်ဩဂုတ်လကတည်းကရိုဟင်ဂျာ8,000ကျော်ကအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးလာကြရသူတွေပါမြန်မာဘက်ကထွက်ပြေးရတဲ့ဒုက္ခသည်တွေကိုစီစစ်ပြီးလက်ခံမယ်လို့အစိုးရကပြောထားပေမဲ့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်မပြုပါဘူးရိုဟင်ဂျာတွေဘက်ကတော့နိုင်ငံသားဖြစ်ခွင့်အာမခံချက်နဲ့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုရေးတောင်းဆိုနေကြတာကြောင့်ဒုက္ခသည်တွေဌာနပြန်ရေးကအခုချိန်ထိမရေမရာဖြစ်နေသေးပါရှင်